အောက်တိုဘာ26ရက်နေ့ကရခိုင်ပြည်နယ်ရေတိတောင်မြို့နယ်မေယူးမြေအတွင်းရွှေနှတိအမြန်ရေရင်ပေါ်မှာလိုက်ပါလာတဲ့တမတော်သားရဲနဲ့အရက်သားတချို့ကိုရခိုင်တပ်တော် AA ကဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရပ်အပြီးမှာရင်လိုက်ပိုင်ရှင်အပါအဝင်ဝန်ထမ်း10ဦးကိုအမှုဖွင့်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့နေကြားဆောင်တပ်ကအမှုဖွင့်စစ်ဆေးနေရလို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးကြည်လင်းက RFA ကိုအတည်ပြုပြောပါတယ်။
ဒီလိုကတော့လောဆယ်တရားဆွဲဆိုတာအတွက်အမှုရင်ဆိုင်ရမှာပေါ့လောဆယ်ကျန်းဖဲနဲ့ပဲဖြစ်မယ်ထင်တယ်သူကနေကြောင်အောင်ဆွဲတာကြောင့်သူတို့ကဆွဲတာမဟုတ်ဘူးဖြစ်စဉ်ဖြစ်တဲ့အပိုင်းမှာရှိတဲ့ရဲစခန်းအမှုဖွင့်နေကြောင်ရဲစခန်း
အော်ဒါ26ရက်နေ့ဖြစ်ရမှာရင်ပေါ်လိုက်ပါလာသူတွေကတမတော်သား14ဦးရဲတပ်ဖွဲ့ဝင်29ဦးနဲ့အရက်သား73ဦးကိုအေအေကဖမ်းဆီးခဲ့ပြီးရေရင်နဲ့အတူကျန်းတဲ့အရက်သားတွေကိုပြန်လွှတ်ပေးခဲ့ပါတယ်။ရေရင်ဝန်ထမ်းတွေအေအေနဲ့ပတ်သက်မှုရှိတယ်ဆိုတဲ့တန်တရားနဲ့အရေးယူလိုက်တာဖြစ်ပါတယ်။အော်ဒါ28ရက်နေ့ကတမတော်ကာကွယ်ရေးဦးစည်းချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာတော့တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတာကိုသတင်းပေါက်ကြားမှုနဲ့ပတ်သက်ပြီးရွှေနှတိအမြန်ရေရင်လိုင်းကိုစစ်ဆေးနေတယ်လို့ဖော်ပြထားပါတယ်။ဒီလိုရေးရမှုနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုချုပ်စော်မင်းထွန်းနဲ့အေအေပြောခွင့်ရသူခိုင်တုခါတို့ကို RFA ကဒီကနေ့မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှင်လိုင်းတာဝန်ခံနဲ့လုံသား9ဦးကိုဘူးတိတောင်မြို့မှစခန်းမှာဖမ်းဆီးစစ်ဆေးခဲ့ပြီးအောင်မင်္ဂလာနယ်ကြားဆောင်စခန်းမှာဆက်လက်စစ်ဆေးဖို့အတွက်ဘူးတိတောင်တရားရုံးကနေအောက်တိုဘာ29ရက်နေ့ကချုပ်မိတ်ဆက်လက်ရရှိခဲ့တယ်လို့သိရပါဗျ။ရှင်နဒီအမြန်ရင်လိုင်းပိုင်ရှင်တားဖြစ်သူကိုစီသူကသူ့အနေနဲ့အမှုကိစ္စကိုတည်တည်ချာချာမသိရသေးကြောင်း RFA ကိုပြောပါတယ်။ဘူတိတော်မျိုးနဲ့လွှတ်တော်ကိုစလဲဥအောင်တောင်းရွှေကရေရင်ကလူတွေကိုဖမ်းဆီးတာမဖြစ်တဲ့ကြောင်းနဲ့ရခိုင်ပြည်နယ်မှာအကြမ်းဖက်ဥပဒေတက်ပြီးဖမ်းဆီးခံရသူတွေများနေပြီဖြစ်ကြောင်းပြောပါတယ်
။သူတို့ကလာဝေလို့ရှိရင်လက်မှတ်ကရောင်းရမှာပဲဘသူ့ကိုပဲဖြစ်ဖြစ်ပေါ့နော်။ဒီလိုဖြစ်လို့ဖမ်းရတယ်ဆိုတာကတော့ဒါအနေနဲ့မဟုတ်သေးဘူးပေါ့နော်။ဒါတလွေကြီးဖြစ်နေလို့ကျွန်တော်ကတော့မြင်တယ်။ရခိုင်မှာတော့ဖမ်းတဲ့လူတွေကိုအကုန်လုံးဒီအမှုနယ်ပဲဖမ်းနေတာပဲ။ဘာမှမဟုတ်တဲ့လူတွေကိုလည်းဖမ်းပြီးမှဒီလိုလုပ်နေတာပဲ။ကြောက်စရာတွေကိုလည်းဖမ်းပြီးမှဒီလိုလုပ်နေတာပဲ။ဒါတစ်ဖက်သက်ဟိုတရားဥပဒေမဲ့လုပ်တယ်လို့တော့ကျွန်တော်ကတော့အဲ့လိုပဲမြင်တယ်
။ရခိုင်ပြည်နယ်ကိုပြည့်စွင့်နေတဲ့အမြန်ရင်လိုင်းတွေ၊ရေရင်လိုင်းတွေများစွာရှိပါတယ်။ဒီရင်လိုင်းတွေကိုအသုံးပြုနေတဲ့ခီးတွေထဲမှာအရက်သားတွေအပြင်ဌာနဆိုင်ရာဝန်ထမ်းတွေလည်းပါဝင်ပါတယ်။ဒါအပြင်တက်မတော်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေလည်းအသုံးပြုတဲ့အတွက်တခါတရံမှာအခုလိုဖြစ်စဉ်တွေကပေါ်ပေါက်တက်ပါတယ်။အော်တိုဘာ7ရက်နေ့ကလည်းရခိုင်တပ်တော် AA အဖွဲ့ကမန္တလေးတိုင်းဇီးပင်ကြီးတည်တန်းကျောင်းကနေမြောက်ဦးကိုပြန်လာကြတဲ့ရဲတပ်ဖွဲ့ဝင်တွေပါလာတဲ့ခီးတဲ့တင်ကားကိုတားဆီးခဲ့ပြီးရဲတပ်ဖွဲ့ဝင်19ဦးနဲ့ခီးတဲ့12ဦးကိုဖမ်းဆီးခဲ့ပါတယ်။ရဲအတန်းကြာဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာ AA ကခီးတဲ့တွေကိုပြန်လွှတ်လိုက်ပေမဲ့မိသက်တပ်ဖွဲ့ဝင်တွေကိုတော့မလွှတ်ပေးသေးပါဘူး။ချစ်ပြည်တိုင်းရေရင်လိုင်းမန်နေဂျာဦးစံမော်သိန်းကသူတို့တွေအနေနဲ့ရဲတပ်ဖွဲ့နဲ့တပ်မတော်သားတွေအဖွဲ့လိုက်ရင်လိုင်းမှာလာရောက်ဆင်းနေပြီဆိုရင်လက်မခံဝင်ဘူးလို့ပြောပါတယ်
။ကျွန်တော်တို့မှာတော့လက်မရောင်းနေတယ်၊ခရီးစဉ်ရှိတယ်။အဲဒီဟာကိုလက်မရောင်းတာကိုလက်မလာဝယ်ရင်ဘသူမို့လို့မရောင်းဘူးလို့ကျွန်တော်တို့ပြောဖို့ကခက်ပါတယ်ခင်ဗျ။အဲဒီဟာကိုဝန်ထမ်းအဲ့လိုပါညာဆိုလို့ရှိရင်တော့ဒါကျွန်တော်တို့ကတော့တယောက်နှယောက်ဆိုတာပြဿနာမဟုတ်ဘူးပေါ့နော်။မများတယ်ဆိုရင်တော့ဒါဒီဟာပေါ်မှာနည်းနည်းလေးပြန်ပြီးတော့အော်မင်းများပြီးမှဟိုလိုရမှာပေါ့ရောင်းရမှာပေါ့များဆိုရင်တော့တယောက်စားနှစ်ယောက်စားဆိုတာကတော့ဒါကတော့ရှိအောင်ရှိနိုင်တယ်လေကျွန်တော်တို့လည်းစိုးရင်ပါတယ်ခင်ဗျအ
ော်တိုဘာ26ရက်နေ့က AA အဖွဲ့ဟာရေရင်ဘော်ကနေလူ98ဦးကိုဖမ်းဆီးခေါ်ဆောင်သွားချိန်မှာတမတော်ရဟတ်ရင်တွေဘော်ကပြစ်ခတ်ခဲ့တာကြောင့်တေဆုံးသူတွေရှိခဲ့တယ်လို့ထွက်ပြေးလွတ်မြောက်သွားသူတွေလည်းရှိခဲ့တာပါအဲ့ဒီရပိုင်းအတွင် AA နဲ့တမတော်ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ကြပါတယ်တနင်္လာကြာမြင့်လာပြီဖြစ်တဲ့အဲ့ဒီတိုက်ပွဲတွေအတွင်းဖမ်းဆီးခံရတဲ့တေဆုံးတဲ့အရက်သားများပြားရှိသလိုရဲနဲ့တပ်မတော်သားစစ်မှုထမ်းဟောင်းတွေလည်းတေဆုံးမှုတွေရှိနေပါတယ်ရှင်ကျမဝေယမိုးမြင့်ပါ